ပင်လယ်နက်ထဲကတဆင့်ယူကရိန်းကောက်နှံတွေကိုပြပတင်ပို့တဲ့နေရာမှာရုရှားရေတပ်ကမနှောက်ရှက်မဲ့သဘောတူညီချက်ကိုရုရှားဘက်ကနေဖျက်သိမ်းလိုက်ပြီးနှစ်ရက်ကြာမှာပဲအဲ့ဒီယူကရိန်းစစ်ကမ်းနှစ်ခုကနေပြီးတော့တင်မော့တွေအသွားအလာမှန်သမျှကိုသတိပေးချက်ရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်ဇူလိုင်လ20ရက်နေ့ရုရှားမော်စကိုစံချိန်ညတကောင်ရံအချိန်ကစပြီးတော့ယူကရိန်းစစ်ကမ်းကနေပြီးတော့ပင်လယ်နက်ထဲကိုသွားလာတဲ့ရေရင်မှန်သမျှကိုစစ်ဖက်သုံးရေရင်ဖြစ်တဲ့တပ်မတ်သဘောထားမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်တာပါဒီသဘောတွေဆင်လွတ်သွားလာတဲ့နိုင်ငံတွေကိုလည်းယူကရိန်းပြည်ပခါမှာယူကရိန်းဘက်ကရပ်တည်ရတဲ့သူတွေဖြစ်သဘောထားမယ်လို့ရုရှားကသတိပေးပါရယ်။ပင်လယ်နဲ့ထဲနေရာတော်များများမှာရေချောင်းသွားလာမှုအနေနဲ့ရှိတဲ့နေရာတွေဖြစ်ယာယီသတ်မှတ်ထားတာကြောင့်ရေချောင်းသွားလာမှုတွေမလုပ်ကြဘူးရုရှားကနေပြီးတော့သတိပေးထားတာပါ။ပင်လယ်နဲ့ထဲကနေပြီးတော့ယူကရိန်းကောက်နှံတင်သဘောတွေဘေကင်းကင်းသွားလာနိုင်ရေးရုရှားနဲ့သဘောတူညီချက်ရဖို့အတွက်ကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကမနှစ်တုန်းကကြားဝင်ညှိနှိုင်းပေးခဲ့တာပါ။အဲ့ဒီအတွက်ယူကရိန်းကျူးကျော်ဆင်ဆာပြီးကလေးကယူကရိန်းစစ်ကမ်းတွေကိုရုရှားကပိတ်ဆို့ထားတာကိုယာယီဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်တတန်းတိုးတာကိုဆက်လက်မခံတော့ဘူးလို့ရုရှားဘက်ကနေပြီးတော့အခုတင်းလာနေမှာကြေညာခဲ့ပါတယ်။ဒီသဘောတူညီမှုမနစ်ကရခဲ့တာမို့လို့ကမ္ဘာတိုင်းပြည်တော်များများမှာဆန္ဒအခါရှားပါမှုနဲ့ငွေကြေးဖောင်းပွားမှုတွေကိုတတ်တရာရစီတယ်လို့ကုလသမဂ္ဂကပြောပါတယ်။အခုဒီသဘောတူညီချက်ကြောင့်ကမ္ဘာပေါ်ကဆင်းရဲတဲ့ဒေသတွေအတွက်ဆန္ဒအခါအခက်ကြုံလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးပါတယ်။ယူကရိန်းနဲ့ရုရှားဟာကမ္ဘာမှာကောက်နှံတွေနဲ့အခြေခံစားကုန်တွေကိုအဓိကတင်ပို့ပေးနေသူတွေဖြစ်ကြပါတယ်။